ော်တူဂီနိုင်ငံဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူဒါရက်စ်ကိုနောက်တက်လာမဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့အတွင်းမှုချုပ်တဲ့အဖြစ်ရွေးချယ်သတ်မှတ်ထားလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့တရားဝင်တော့မဟုတ်သေးပါဘူး။လာမဲ့ရက်ပိုင်းအတွင်းမှာပဲမစ္စတာဂူဒါရက်စ်ကိုကုလအတွင်းမှုချုပ်အဖြစ်တရားဝင်အတိမတ်ပြုကြေညာလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်း VOA သတင်းတောက် Market Bashia ရဲ့သတင်းလွှာကိုဆက်လက်ပြီးတော့ပြောပြရမယ်ဆိုရင်တော့ကုလသမဂ္ဂလူညုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့တန်တမာနေကြမှာရေပန်းစားနေတဲ့အသက်69နှစ်အရွယ်ဂူဒါရက်စ်ဟာ6ကြိမ်တိတိတီးတန့်ပြုလုပ်တဲ့မဲခွဲဆုံးဖြတ်မှုတွေအတွင်မဲအများစုရရှိခဲ့တယ်လို့ဗီဒိုအာနာအတုံးပြုခွင့်ရှိတဲ့လူညုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကလည်းဗီဒိုအာနာအတုံးပြုကန့်ကွက်တာမျိုးမလုပ်ခဲ့ကြပါဘူးကုလသမဂ္ဂဆိုင်ရာရုရှားတာမတ်ကြီးလည်းဖြစ်အခုလအတွက်ကုလလူညိုရေးကောင်စီဥက္ကဋ္ဌတာဝန်ယူရသူဗစ်တလီချော့ကင်ကတခြားလူညိုရေးကောင်စီအဖွဲ့ဝင်နိုင်ငံ၁၄နိုင်ငံရဲ့တန်တမာနေနဲ့အတူသတင်းတောက်တွေကိုအခုလိုကြေညာခဲ့ပါတယ
် But today after our sixth straw poll we have a clear favorite and his name is Antonio Guterres
အတွင်းမှုချုပ်တစ်ဘသူဖြစ်မယ်ဆိုတာကိုကျွန်တော်တို့ဒီကနေ့ပွဲပွဲပြပြသိလာရပါပြီသူ့ရဲ့အမည်က Antonio Guterres ဖြစ်ပါတယ်မနက်ပြန်မနေ့စင်နာရီမှာတရားဝင်မဲခွဲဖို့ကျွန်တော်တို့ဆုံးဖြတ်လိုက်ပါပြီ။အဲဒီမှာတခဲနဲ့အားပေးကြလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။အန်တိုနီယိုဂူတာရက်စ်ဟာ1995ခုနှစ်ကနေ2002ခုနှစ်ထိပေါ်တူဂီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။သူဟာကုလသမဂ္ဂအဖွဲ့ကြီးရဲ့ဒုက္ခသည်များဆိုင်ရာအဖွဲ့အစည်းမှာဆယ်စုနှစ်တစုအဖြစ်2005ခုနှစ်ကနေ2015ခုနှစ်ထိဦးဆောင်ခဲ့ပါတယ်။မစ္စတာဂူတာရက်စ်ဟာအခုလိုကုလသမဂ္ဂအဖွဲ့ကြီးရဲ့အကြီးအမားဆုံးတာဝန်ထမ်းဆောင်နိုင်ဖို့အတွက်ပြန်ပက်ကိုယ်စီလေလောင်းဆနတ်ဦးကိုရှင်ပြန်အနံ့ရရှိခဲ့တာပါကုလလုံခြုံရေးကောင်စီအနေနဲ့ကြာသာပတိနေမှာတရားဝင်မဲခွဲဆုံးဖြတ်ပြီးတော့သူတို့အနေနဲ့ဘသူကိုရွေးချယ်လိုက်ပြီးဆိုတော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာထည့်သွင်းမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့သူတို့ရဲ့ထောက်ခံချက်ကိုကုလသမဂ္ဂအထူးထွေညီလာခံထံပေးပို့မှာဖြစ်ပြီးကုလသမဂ္ဂအထူးထွေညီလာခံကနေသူ့ရဲ့ခန့်အလွှာကိုတရားဝင်အတိအမှတ်ပြုပေးမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့သူတို့ရဲ့အကြောင်းကြားချက်ကိုကုလသမဂ္ဂအထူးထွေးညီလာခံထံပေးပို့ပြီးတဲ့နောက်သူ့ရဲ့ခန့်အလွှာကိုတစိုက်ခန့်နှိပ်ပြီးအတိအမှတ်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်။မစ္စတာဂူတာရက်စ်ဟာအခုလက်ရှိကုလအတွင်းမှုချုပ်မစ္စတာဘန်ကီမွန်ထံကနေ2019ခုနှစ်ဇန်နဝါရီလ10ရက်နေ့မှာတရားဝင်တာဝန်လွှဲပြောင်းရယူမှာဖြစ်ပါတယ်။သူ့အနေနဲ့ကမ္ဘာအရေးကိစ္စအခက်အခဲတွေမှာအဖြေရှာမှာလူအချက်တွေကိုဝင်ရောက်ဆောင်ရွက်လိုတဲ့အတွက်ဒီကုလအတွင်းမှုချုပ်ရာဒူးကိုဝင်ရောက်ရှင်ပြန်တာဖြစ်တယ်လို့မဲဆွယ်စည်းရုံးမှုပြုလုပ်နေခြင်းကာလအတွင်းမစ္စတာဂူဒါရက်စ်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့ဘူးပါလေမစ္စတာအန်တိုနီယိုဂူဒါရက်စ်ဟာကိုးဦးမြောက်ကုလသမဂ္ဂအတွင်းမှုချုပ်ဖြစ်လာမှာဖြစ်ပြီးမြန်မာနိုင်ငံသားဦးတန်ကတော့တတိယမြောက်ကုလအတွင်းမှုချုပ်ဖြစ်1962ခုနှစ်ကနေ1982ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့ပါလေခင်ဗျာ